မြန်မာစစ်ကောင်စီကအဒေါ်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းနေပြည်တော်ကတည်ထောင်တရားရုံးမှာကြားနာစစ်ဆေးခဲ့တဲ့အမှုသွားအမှုလာအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ပတ်အတွင်းတရားခွင်ကြားနာမှုတွေကထူးခြားချက်တွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ပေါ်မှာမလျော်ဩဇာတုံဆောင်ရခဲ့တဲ့ဆိုတဲ့အမှုနဲ့ပတ်သက်ပြီးတော့တရားလူကိုနှစ်ဖက်အပြန်အလှန်စစ်ဆေးမေးမြန်းခဲ့တာတလကြာရနာထားတဲ့စီးပွားရေးချန်ပီယံရှွန်တော်နော့နဲ့အစိုးရဝန်ကြီး3ဦးရဲ့အမှုကိုပြန်စစ်ဆေးခဲ့တာနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်စီကနေရွှေနဲ့ဒေါ်လာတွေရယူတယ်ဆိုပြီးအောက်ရီလိုက်စားမှုနဲ့စွဲထားတဲ့အမှုတွေကိုစွဲချက်တင်သင့်မတင်သင့်အပိသက်ရှောက်လဲချက်တွေပေးခဲ့ကြတာဖြစ်ပါတယ်။တန်းလာနေကတော့ဒေါ်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးမင်းသူတို့ဟာ2020ရွေးကောက်ပွဲမှာမလျော်ဩဇာတွေတုံးတယ်ဆိုပြီးတော့ရာဇဝတ်ကြီးပုံမှ130ကာကြီးနဲ့ဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတရားလိုဖြစ်သူပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးအောင်မျိုးလင်ကိုနှစ်ဖက်ရှင်းနေတွေကအပြန်အလှန်မေးခွန်းတွေစစ်ဆေးမေးမြန်းခဲ့ကြပါတယ်။ဒီအမှုမှာတရားလိုဘက်ကတင်တဲ့တရားလိုပြတက်တွေအယောက်20ရှိပြီးတော့ဒီတက်တွေအားလုံးကိုနှစ်လအတွင်းအပြီးစစ်ဖို့လဲတရားရုံးဘက်ကအချိန်သတ်မှတ်ထားပါတယ်။နိုင်ငံတော်ရှုတ်ချက်အုပ်တွေချိုးဖောက်မှုနဲ့ဒေါန်ဆန်းစုကြည်သူ့ရဲ့စီးပွားရေးချန်ပီယံတန်းလုံးနဲ့ NLD အစိုးရဝန်ကြီး3ကိုတရားစွဲထားတဲ့အမှုတွေကိုတော့တလကြာရနာထားပြီးတဲ့နောက်ခြားသောပြည်နေကပြန်ပြီးတော့စစ်ဆေးခဲ့ပါတယ်။အဲ့ဒီနေ့ကတော့တရားခွင်မှာမှုကင်းတပ်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်တဲ့အရာရှိတယောက်လာရောက်ထွက်ဆိုပြီးတော့ရှွန်တန်းလုံးရဲ့ laptop computer ထဲမှာတွေ့ရှိတဲ့အချက်လက်တွေကိုတရားလိုတက်တည်ဖြစ်လာရောက်ထွက်ပြီးတော့တက်တည်ကန်စာရွက်စာတမ်းတချို့ကိုလည်းတရားရုံးကိုတင်ပြခဲ့တယ်လို့သိရပါတယ်။ဒီယုံကြီးကိုတော့အစာရင်ရေးပေါ်ခွဲစိတ်ကုသမှုခံယူထားတဲ့ဦးစိုးဝင်းမတက်ရောက်နိုင်ပေမဲ့ NLD အစိုးရရဲ့စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကတော့ကျမ်းမာရေးအပြည့်အဝမကောင်းတဲ့ကြားကတက်ရောက်ခဲ့တယ်လို့သိရပါတယ်။ဒီယုံကြီးမှာတော့ဒေါင်ဆန်းစုကြည်ရှောင်းတန်းတော့နဲ့ဦးဆက်အောင်တို့ကတော့နေကောင်းမှုတွေ့ရတယ်လို့တရားရုံးနဲ့နှိဆက်တဲ့အတိုင်းဝိုင်းတွေစီကစုံစမ်းသိရှိရပါတယ်။နေပြည်တော်ကတည်ထောင်တရားရုံးကိုနိုင်ငံခြားသံတမန်တွေကိုဝင်ခွင့်မပေးတာကြောင့်ဩစတြေးလျတန်ယုံဘက်ကတော့လာရောက်နိုင်ခြင်းမရှိတာလဲတွေ့ရပါတယ်။တောက်ကြနေကတော့ဒေါန်ဆန်းစုကြည်ပေါ်အောက်ရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုကြားနာစစ်ဆေးခဲ့ပြီးတော့ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကနေဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ9ပိတ်သာလက်ခံရယူရဲဆိုပြီးအောက်ရီလိုက်စားမှုနဲ့ဆွဲထားတဲ့အမှုတွေကိုစွဲချက်တင်သင့်မတင်သင့်ဆိုတာကိုနှစ်ဖက်အပြီးသက်ရှောက်လဲချက်ပေးခဲ့ကြပါတယ်။ဦးဖြိုးမင်းသိန်းဘက်ကဒါတွေပေးတယ်လို့ထွက်ဆိုခဲ့ပေမဲ့တရားလိုဘက်ကတက်တည်ခိုင်ခိုင်မာမာတင်ပြနိုင်ခဲ့ခြင်းမရှိခဲ့တာကိုဒေါန်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကတင်ပြနိုင်ခဲ့တယ်လို့လည်းသိရပါတယ်။ဆွဆွဲချက်သာရှိပြီးတော့အာနာသိန်းတဲ့နေ့ကဒေါန်ဆန်းစုကြည်ကိုဖမ်းဆီးပြီးသူမပိုင်ပစ္စည်းတွေကိုထိန်းသိမ်းတဲ့ဆင်းထဲမှာလဲအဲ့ဒီရွှေနဲ့ဒေါ်လာစင်းတွေမပါခဲ့တဲ့အချက်ကိုတင်ပြခဲ့တယ်လို့သိရပါတယ်။ဒီမှုကိုအပြစ်သက်ရှောက်လဲချက်ပေးပြီးဖြစ်တဲ့အတွက်ရှေ့ဘက်မှာတော့ဆွဲချက်တင်မတင်ဆိုတာကိုဆုံးဖြတ်မှာဖြစ်ပါတယ်။တရားလိုဘက်ကတက်တည်ခိုင်ခိုင်မာမာပြသနိုင်ခြင်းမရှိခဲ့တဲ့အမှုကိုဆွဲချက်တင်မယ်မတင်ဘူးဆိုတာကတော့တရားရုံးရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတရားစီရင်လွတ်လပ်ခွင့်တရားဥပဒေစိုးမိုးမှုနဲ့တရားမျှတမှုတွေဘလောက်ရှိတယ်ဆိုတာတွေကတော့ဘလောက်ထိလွတ်လွတ်လပ်လပ်နဲ့ဥပဒေအတိုင်းတရားမျှတမှုရှိရှိလုပ်နိုင်မလဲဆိုတဲ့အပေါ်မှာမူတည်နေတာဖြစ်ပါတယ်။ရှေ့လာမဲ့သတင်းပတ်ကြာရင်တော့အခုလက်ရှိစစ်ဆေးနေတဲ့အမှုတွေတဲကရှွန်တန်းတော့ရဲ့အမှုကလွယ်ပြီးခြံတဲ့အမှုတွေကတော့ရက်တွေပြောင်းပြီးတော့စစ်သွားဖို့နေပြည်တော်တည်ထောင်တရားရုံးကရက်ချိန်နေပေးထားပါတယ်ခင်ဗျာ။